အကျံပတ်တက်ခဲမှုတွေကြုံခဲ့ရတဲ့ရခိုင်မြင်းနယ်မောင်းတော်ဒေသမှာမွတ်စလင်အမျိုးသား၃ဦးဒီတရင်ပအတွင်းဆက်တိုက်ဆိုသလိုတပ်ဖြတ်ခံခဲ့ရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းတပ်ဖြတ်ခံခဲ့ရတဲ့မွတ်စလင်၂ဦးကိုတပ်ဖြတ်ခဲ့သူလို့တန်လျာရှိတဲ့သူတို့ဦးကိုအစိုးရကဖမ်းဆီးနိုင်ဖို့ဆောင်ရွက်နေပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းထောက်ကိုထက်အောင်ကတင်ပြပေးမှာပါ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။ဒီသတင်းပတ်အတွင်းမှာမွန်တော်ဒေသအတွင်းမွတ်စလင်ကြီးရွာတချို့မှာအစ္စလမ်ဘာသာဝင်အမျိုးသားနှစ်ဦးတပ်ဖြတ်ခံခဲ့ရပြီးတဲ့နောက်ဒီကနေ့မှလည်းမွန်တော်မြို့နယ်မြောက်ပိုင်းဝကျင်းကြီးရွာနဲ့ဗရကားကြီးရွာကြားမှာရှိတဲ့ဗျူမချောင်းပေမြို့နုကျွန်းမှာဘင်္ဂလီတဦးသေဆုံးနေတာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်။အစိုးရတာဝန်ရှိသူတွေအနေနဲ့အခုလိုတပ်ဖြတ်မှုတွေကိုအပူတပြင်းရှာဖွေနေပြီးပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာသေဆုံးခဲ့တဲ့မွတ်စလင်အမျိုးသားနှစ်ဦးကိုတပ်ဖြတ်တယ်လို့သံကြားရှိတဲ့သူတဦးကတော့တွေ့ရှိထားပြီဖြစ်တယ်လို့သမ္မတယုံပြောခွင့်ရပုဂ္ဂိုလ်ဦးစောထေကပြောပါရင
်ကျွန်မဖော်တော့မလို့လုံနေတယ်လောလောဆယ်တော့အဲဒီကျွန်တော်တို့ကလပ်ဦးသတင်းရပါတော့အတိမကျနိုင်သေးတဲ့သတင်းရမီဒီယာတွေကပြောတဲ့လူကောင်းပြတ်သက်တယ်အဲဟိုနေ့ကဈေးရွာရတာစည်ကြီးကိုတတ်တယ်အဲတတ်တဲ့လူတွေရဲ့အဲတတ်ချက်တဲ့လက်တွေပေါ့နော်လက်တွေကဘယ်ရလဲဆိုတော့ကျွန်တော်တို့အော်တိုဘာလကိုယ့်ရဲ့နေအကျန်းဖက်တက်ခဲ့မှုမှာတိုက်ွားတဲ့လူတွေတွေကတရားဆိုပြီးတော့ကျွန်တော်တို့ဟိုပြင်သတင်းရတယ်ပေါ့နော်အဘတူအဖွဲ့ရေတရားအဖွဲ့ရေတရားကဒီဘင်္ဂလားဒေ့ရှ်နဲ့အဲ့လိုသွားတယ်သတင်းရတော့ဒါတော့ကျွန်တော်တို့ကနဦးသတင်းဖြစ်တဲ့အတွက်ကျွန်တော်ဆက်ပြီးတော့ပုံစံနေတယ်အဲ့လိုတော့ကျွန်တော်တို့အပူတပြင်းလုပ်နေတယ်
ဒီကနေ့ဒီဇင်ဘာလ19ရက်နေ့ကနေ22ရက်နေ့အထိပြည်ပခဖြစ်ပွားရာဒေသတွေကိုသတင်းတွားရောက်ယူခဲ့တဲ့သတင်းမီဒီယာသမား73ယောက်ရဲ့မိခွန်းတွေကိုဖြေကြားခဲ့တဲ့မူဆလင်အမျိုးသားတဦးဟာကောင်းဖြတ်အသက်ခံခဲ့ရပြီးတဲ့နောက်2ရက်အကြာမှာပဲကြီးရအုပ်ချုပ်ရေးရုံးစေးတဦးထပ်မံတပ်ဖြတ်ခံခဲ့ရတာပါဒီကနေ့မှာတော့ရွှေနေပေးချန်နေတဲ့မူဆလင်အမျိုးသားတဦးကိုထပ်မံတွေ့ရှိခဲ့ပါတယ်အခုလိုမျိုးတပ်ဖြတ်ခံခဲ့ရတဲ့သူတွေဟာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးအပြုသဘောလှုပ်ဆောင်နေသူတွေကိုကြံစည်တပ်ဖြတ်တာဖြစ်နိုင်တယ်လို့ဦးစောကယူဆပါရင
်အဲ့တော့3ယောက်ရှိပါတော့အဲ3ယောက်ကလည်းဗာလဲဆိုအစိုးရဒီတာဝန်ရှိသူတွေနဲ့ပေါင်းပြီးတော့အပြုသဘောဆောင်ရွက်နေတဲ့လူတွေကိုရွေးယူတော့တက်တာဖြစ်တဲ့အတွက်အဲဒီဒေသမှာအဲ့ဒီမှာရှိတဲ့အဲ့လူမျိုးတွေပေါ့နော်အဲ့လူမျိုးတွေကိုအကြောက်တရားနဲ့နောက်ဗီဒီယိုတွေဖားနေပေးတဲ့အခါအမှန်တရားတွေမပြောရဲအောင်အဲ့လိုမျိုးချိန်ကျပြီးတော့တက်ဖြတ်တဲ့အဲဒီအကြမ်းဖက်လုပ်ရပါတော့ဒီလိုပဲကျွန်တော်တို့တွေ့တယ်ဒီတက်ခံရတဲ့လူတွေဒီသူတို့ရဲ့ဘာသာသူပဲလူမျိုးတူပဲတို့တော့ဒီလူတွေကဘာသူတို့နဲ့လဲဘာအပြစ်မှလည်းလုပ်ထားတာမဟုတ်တဲ့အတွက်သူတို့အဖွဲ့အစည်းရဲ့သတင်းတွေကိုပြောတယ်ဆိုရဲယူဆချက်နဲ့အခုကပြောတဲ့တန်တဲ့လူတွေကိုပါမက်ဆေ့ပေးတဲ့သဘောနဲ့သူတို့လုပ်တဲ့သဘောလို့တွေ့ရတယ်
။ဒါအပြင်ဒီတက်ဖြတ်မှုတွေဟာအော်တိုဘလာ9ရက်နေ့ကနေကြားဆောင်တက်တွေကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အကြမ်းဖက်သမားတွေနဲ့ပတ်သက်နိုင်တယ်လို့လည်းအစိုးရတာဝန်ရှိသူတွေကပြောပါတယ်။အခုလိုမျိုးကိစ္စရက်တွေဆက်တိုက်ဆိုးသလိုပေါ်ထွက်နေချိန်မှာပဲပြီးခဲ့တဲ့ဒီဇင်ဘာလ10ရက်နေ့ကသမ္မတဦးထင်ကျော်ဖွဲ့စည်းပေးခဲ့တဲ့ရခိုင်ပြည်နယ်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဟာလည်းမနေ့ဒီဇင်ဘာလ26ရက်နေ့ကလုပ်ငန်းအစည်းအဝေးတစ်ရက်ကျင်းပပြီးဆွေးနွေးခဲ့ကြသလိုမငြိမ်းချမ်းသေးတဲ့ရခိုင်ပြည်နယ်ကိုလည်းမကြာမီမှာတွားရောက်လည်လာဖို့ရှိတယ်လို့ကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်။ဒီတည်ဆုံမှုတွေဟာမွတ်စလင်အချင်းချင်းတက်ဖြတ်တာဖြစ်နေတဲ့အကြောင်းသူတို့တွားရောက်ခဲ့တဲ့ခီးစဉ်ကိုအခြေခံပြီးကော်မရှင်အဖွဲ့ဝင်တဦးလည်းဖြစ်ပြန်ကြားရေးဝန်ကြီးဟောင်းတဦးလည်းဖြစ်တဲ့ဦးအောင်ကြည်ကအခုလိုသုံးသပ်ပါတယ်
။အဲ့ဒီဒေသမှာဖြစ်ပျက်နေတဲ့အနေအထားတွေမှာလေโอ้ซอซอบายนั้นเนี่ยลောက်กระเดะก็ซะပြီးတော့ဒီဒေသခံတွေတဲကနေပြီးတော့သတင်းပေးလို့ယူဆတဲ့ပုံကိုယ်တွေသတင်းပေးဆိုတာဟိုတင်းပေါ်ပြားတက်ဆက်ရအာနာပိုင်ဖွဲ့စည်းတွေနဲ့အဆက်ဆက်ရှိတဲ့ပုံကိုယ်တွေကိုအသက်အမြင်ပြုတဲ့ဖြစ်စဉ်တွေဟိုတော်တော်များများရှိခဲ့တယ်လို့ကျွန်တော်တို့ဟိုပထမတစ်ချိန်တွားပြီးတော့စစ်ဆေးကလေးကသိခဲ့ရပါတယ်ဒေသခံလူထုတွေကနေပြီးတော့တင်ပြတဲ့ခါမှာအဲ့ဒီချက်တွေပါတယ်အဲ့လိုပေါ့ဟိုတရင်ပေးဖြစ်နိုင်တယ်ဆိုတဲ့ပုံကိုယ်တွေကိုဒီလိုတက်ဖြတ်တာပါ냐ဒီလိုချင်းချင်းတက်ဖြတ်တာလေးတွေရှိတယ်ဆိုတဲ့တရင်တွေသိရပါတယ်အခုလည်းပဲအဲ့ဒီလိုလုပ်နေတဲ့လုပ်ငန်းစဉ်တွေရဲ့အစိပ်ပိုင်းတစ်ခုအဆက်တစ်ခုဖြစ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့မှာရခိုင်ပြည်နယ်မောင်တော်ဒေသတို့မှာရှိတဲ့နေကြာဆောင်တက်တွေကိုအကြံဖက်သမားတွေကဝင်ရောက်စီးနင်းတက်ခတ်ခဲ့ပြီးရဲတပ်ဖွဲ့ဝင်ကိုဦးသေဆုံးခဲ့ပါတယ်ဒါကြောင့်လေမြန်မာစစ်တပ်အာဏာပိုင်အဖွဲ့အစည်းတွေကအဲ့ဒီဒေသမှာနေမြေရှင်းလင်းမှုတွေဆက်တိုက်ဆိုးသလိုပြုလုပ်နေတာပါဒါပေမဲ့လို့စစ်တပ်ရဲ့လှုပ်ဆောင်မှုတွေဟာလူ့အခွင့်အရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာအတိုင်းအဝန်ကတခြားလုံးဝေဖန်ပြောဆိုခဲ့ကြပါတယ်တစ်ဖက်မှာလည်းအစိုးရတာဝန်ရှိသူတွေကောစစ်တပ်ကပါအဲ့ဒီဆွဆွဲမှုတွေကိုပြင်းပြင်းထန်ထန်ညှင်းဆို့ထားပါတယ်ဒါအပြင်ပြည်တွင်းပြည်ပမီဒီယာ73ဦးမောင်တော်ဒေသကိုရောက်ရှိခဲ့စဉ်ကအမျိုးသမီးတွေအပေါ်စစ်သားတွေကအဓမ္မပြုကျင့်ခဲ့တယ်လို့ဖြေကြားခဲ့တဲ့အမျိုးသမီးတချို့ဟာအဖြစ်မှန်မဟုတ်ပဲပြောဆိုခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ